ကိုရိုနာရောဂါရှိမရှိစောင့်ကြည့်ခံနေရချိန်မှာပဲသိဆုံးခဲ့တဲ့လူနာ9ဦးရဲ့အခြေအနေကိုပြောပြပေးပါမယ်။COVID-19 ကိုရိုနာရောဂါတန်တရားနဲ့ချိုင်းနုံပြည်သူဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်နဲ့တက်ရောက်နေတဲ့အသက်30အရွယ်အမျိုးသားတဦးဟာမနေ့ကညမှာပဲသေဆုံးသွားပါတယ်။အဲ့ဒီလူနာကဖျားပြီးအသက်ရှူရခတ်တာနဲ့ချောင်းဆိုးသွေးပါတဲ့လက္ခဏာတွေကြောင့်ဆေးရုံကိုရောက်ရှိခဲ့ပြီးသူ့ကိုကိုရိုနာရောဂါစောင့်ကြည့်လူနာအဖြစ်သတ်မှတ်ခဲ့တာပါ။သူမှာကိုရိုနာရောဂါပိုးရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်စစ်ဆေးပေးမယ်အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ကိုဓာတ်ခွဲနမူနာပေးပို့ဖို့စီစဉ်နေတယ်လို့သိရပါဗျ။ဒ
ီကပေါ့နော်ဒီတိုင်းတော်ဆေးရုံကစောင့်ကြည့်လူနာတဦးက9နာရီခွဲမှသိဆုံးသွားတယ်။သူ့ရဲ့ဓာတ်ခွဲနမူနာကိုတော့ဒီနေ့မှ NHL ကိုပို့မယ်ဆိုပြီးတော့အဲ့ဒီအခြေအနေလေးလှမ်းမိတာပါ။ဟု
တ်ပါဘူး NHL ကိုပို့လုံနေတာလေ။
အဲ့ဒီလူနာဟာယောဂဖြစ်ပွားနေတဲ့နိုင်ငံတွေကိုသွားရောက်ခဲ့တဲ့ခရီးသွားရာဇဝင်မရှိသလိုကိုဗစ် -19 ယောဂခံစားနေရသူနဲ့ထိတွေ့တာမျိုးလည်းမရှိခဲ့ဘူးလို့ဆိုပါတယ်။တခွဲအတီမပြူနိုင်သေးပေမဲ့သူ့ရဲ့ငကိုယောဂအခန်းတွေကြောင့်သိဆုံးရတယ်လို့လက်တလုံးမှာသုံးသပ်ထားတဲ့အကြောင်းကိုဗိုလ်ဟုကူးဆက်ယောဂတိုက်ဖျက်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
ကျန်တော့လူနာဆိုလဲသူ့မှာနှလုံးကလည်းမကောင်းဘူးပေါ့နော်စိတ္တိကြပြောမယ်ဆိုရင်နှလုံးလည်းမကောင်းဘူးသွေးထဲမှာလည်းပိုတက်ဆီယမ်လက်ကျတယ်ဆုတ်ကလည်းကောင်းကောင်းအလုံးမလုံးနိုင်ဘူးဒါကြောင့်သေးတယ်ဖြစ်ပါတယ်
ကိုရိုနာရောဂါတန်တရားနဲ့ဆေးရုံတင်စောင့်ကြည့်ခံနေရသူတွေကမန္တလေးကန်တော်နတီဆေးရုံမှာတယောက်ကူသားနေတဲ့အသက်22နှစ်အရွယ်အမျိုးသမီးတဦးလည်းမနေ့ကနေ့နက်ပိုင်းမှာသေဆုံးသွားခဲ့ပါတယ်။လူနာရဲ့ရောဂါရာဇဝင်နဲ့သွေးစစ်ချက်အဖြေတွေအရသွေးစိတ်တက်တာနဲ့နောက်ဆက်တွဲဆိုးကျိုးတွေကြောင့်သေဆုံးတာဖြစ်နိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီလူနာမှာတော့ကိုရိုနာရောဂါမရှိဘူးလို့ဓာတ်ခွဲစစ်ဆေးချက်တွေအရသိရပါတယ်။အခုလ9ရက်နဲ့6ရက်နေ့တုန်းကလည်းကိုရိုနာရောဂါတန်တရားနဲ့စောင့်ကြည့်လူနာ3ဦးဟာဆေးရုံတွေစောင့်ကြည့်ခံနေရချိန်မှာပဲသေဆုံးခဲ့တာဖြစ်ပြီးသူတို့3ဦးစလုံးမှာကိုရိုနာရောဂါပိုးမရှိကြောင်းကိုအတည်ပြုထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာရောဂါပိုးတက်ခွဲအတည်ပြုလူနာအခုချိန်ထိမရှိသေးပေမဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတော့ပြည်သူလူထုအနေနဲ့ချိုတင်ကာဝေးရေးနည်းလမ်းတွေကိုလမ်းညွှန်ထားပါတယ်
။ကျမတို့သတိပေးမှကြားချင်တာကတော့ပြည်သူလူထုအနေနဲ့ဆိုလို့ရှိရင်အဓိက main check ကတော့လူထုတတ်တဲ့လုံးဝမသွားဘူး။တက်နေမျက်နှာရည်နှာခေါင်းနဲ့ပြဿနာတွေမထိပါနဲ့။ချောင်းဆိုးနာချေအုပ်ဆိုးပါတို့ကလက်ဆေးကိုလက်ဆေးဘွားကြအနည်းဆုံးစက္ကန့်20ကြာရင်းနဲ့ဆက်ပြန်နဲ့ဆေးတာအကောင်းဆုံးမှာမရနိုင်ရင်တော့ hand sanitizer ပေါ့နော် 70% alcohol ပါတယ်။လက်ဆေးဆက်ပြားချေရင်းနဲ့ဆေးလို့ရတယ်။ကိုခါအောင်တခြားကောင်းအောင်တော့ပြည်သူလူထုအမှားကျင်တာဒီချက်တွေပါပဲ။
အခုနှစ်ဇန်နဝါရီလ31ရက်ကနေမတ်လ18ရက်မနေ့ကအထိမြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်တဲ့တန်တရားလူနာ144ဦးရှိခဲ့ပြီးတော့ကိုရိုနာရောဂါဖြစ်ပွားနေသူတော့မရှိသေးပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က COVID-19 ကိုကမ္ဘာ့ကပ်ရောဂါအဖြစ်သတ်မှတ်ခဲ့တဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီရောဂါကိုကာကွယ်နိုင်မှုအတွက်လူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိအရှိန်ပိတ်ထားလိုက်ပြီးအပြည်ပြည်ဆိုင်ရာလေဆိပ်နဲ့နိုင်ငံတကာဝန်ထွက်ပေါက်တွေမှာပါယောဂါဆောင်ကျက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့သိရပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း166နိုင်ငံကိုကူးစက်ခဲ့ပြီးတော့ဒီကနေ့မတ်လ18ရက်စီးရင်အရာလူပေါင်း2,000ကျော်ကူးစက်ခံခဲ့ရတာပါ။သေဆုံးသူကတော့8,000ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။